Welcome to the Voice of America in Burmese.
ကျေးဇူးအမင်္ဂလာအပြာပြားနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မတ်လ26ရက်စနေနေ့မနေ့ပဲအစီအစဉ်လေးကို American ပြောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနိုမီတာ30 40 48 50နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မနန္ဒချက်ပါIS အစိုးရအဖွဲ့ရဲ့ဗန္ဓာရေးဝန်ကြီးလည်းဖြစ်ပြီးပြပရေးရာတွေကိုလည်းတာဝန်ယူရတဲ့ထိတ်တန့်ခေါင်းဆောင်တအူးကိုအမေရိကန်တပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတော့အကြမ်းဖက်သမားတိုက်ဖြတ်ရေးအဖွဲ့ရဲ့စစ်စင်ရေးအတွင်း၃ဦးကိုဖမ်းဆီးမိခဲ့ပါတယ်။နိုင်ငံတကာတန်ခတ်မှုတွေရုတ်သိမ်းပြီးတဲ့နောက်ပိုင်းအီရန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့လုံခြုံရေးတိုးမြှင့်လှုပ်ဆောင်မှုသဘောတူညီခဲ့ကြပါတယ်။ဒီသတင်းတွေအပဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးပါမရှင်
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရတိလက်ထက်မှာဘာသာရေးပြိပက္ခတွေမဖြစ်အောင်ချင်းကပ်လှုပ်ဆောင်သွားမယ်လို့သာသနာရေးဝန်ကြီးအဖြစ်ယာရခံရသူသူရဦးအောင်ကပြောလိုက်ပါတယ
်။ဘာသာသာသနာနဲ့ဒီမျိုးကြီးကိုအဓိကဝေထုတ်သူခွင့်ပြုမှာလုပ်တဲ့အတားစီပြဿနာတွေကလည်းအဓိကစေကုန်တိကဖြစ်လာနိုင်တယ်။ဓာမှုတွေကို
ဒီအကြောင်းနဲ့အတူလေဘရောင်းတောင်အရေးလှုပ်ရှားသူထောင်ထဲမှာကျန်းမာရေးဆိုးဝါးနေတဲ့အချိန်လေးဖယ်ရယ်ပြည်တော်စုဖြစ်လာဖို့ UNFC တိုင်းသားခေါင်းဆောင်တွေဘာတွေဆွေးနွေးနေကြသလဲစာရတွေကိုလည်းတင်ဆက်သွားအောင်ပါပါအခုတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုမန္နနာချန်နဲ့ဒေါခင်မျိုးသက်တို့ကကြီးညာပါမယ်ခင်ဗျာ
IS အစိုးရအဖွဲ့ရဲ့ဗန္ဓာရေးဝန်ကြီးလည်းဖြစ်ပြပရေးရာတွေကိုလည်းတာဝန်ယူရတဲ့အဗ်ဒါရာမန်မူစတာဖာအယ်ကာဒူလီကိုအမေရိကန်တပ်ဖွဲ့တွေကတုတ်တင်လိုက်တဲ့အကြောင်းကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောက်ကြနေမှာပြောကြားလိုက်ပါတယ်IS ဝန်ကြီးအဖွဲ့ကိုစနစ်တကျတုတ်တင်ရှင်းလင်းနေတယ်လို့လည်းဝန်ကြီးကတာပြောကြားခဲ့ပါတယ်။ဟာဂျီအီမန်လို့လည်းလူသိများတဲ့ကာဒူလီကိုအီရတ်မှာတုတ်တင်ခဲ့တာလားစီးရီးယားမှာလားဆိုတာကိုဝန်ကြီးကယ်ရီကပြောကြားခဲ့ခြင်းမရှိသလို IS အဖွဲ့ထိတ်တန်းခေါင်းဆောင်ဖြစ်တဲ့ကာဒူလီဟာစီးနင်းတိုက်ခိုက်မှုမှာသေဆုံးတာလားလေကြောင်းတိုက်ခိုက်မှုမှာသေဆုံးတာလားဆိုတာကိုလည်းမပြောခဲ့ပါဘူး။ကာဒူလီဟာအနောက်နိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ဖို့လက်တလောကြံစီနေတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောကြားခဲ့ပါတယ်။ကာဒူလီဟာဒီသတင်းပတ်ထဲဘယ်လ်ဂျီယံနိုင်ငံကတိုက်ခိုက်မှုမျိုးလို့အကြမ်းဖက်မှုတွေလှုပ်ဆောင်နိုင်အောင်ပြည်ပကတိုက်ခိုက်ရေးသမားတွေကိုငွေကြေးထောက်ပံ့နေတယ်လို့အမေရိကန်စစ်တပ်ကယုံကြည်ထားကြောင်းလည်းကာကွယ်ရေးဝန်ကြီးဌာနအရာရှိကပြောဆိုခဲ့ပါတယ်။ကာဒူလီကို2012ခုနှစ်နှစ်စံပိုင်းမှာပဲအီရတ်အချင်းထောင်ကနေပြန်လွှတ်ပေးခဲ့တာဖြစ်ပြီးတော့သူ့ကိုဖမ်းမိဖို့အတွက်စုငွေဒေါ်လာ9သန်းထုတ်ခံထားရသူလည်းဖြစ်ပါတယ်
။ဘယ်လ်ဂျီယံအကြမ်းဖက်သမားတိုက်ဖြတ်ရေးအဖွဲ့စစ်စင်ရေးတစ်ခုအတွင်းလူ3ဦးကိုဘရပ်ဆဲလ်မှာဖမ်းဆီးခဲ့တယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာနောက်ထပ်တိုက်ခိုက်ဖို့ကြံစည်မှုနဲ့ပြင်သစ်နိုင်ငံသားတဦးကိုပြင်သစ်ရဲတွေကချက်တပရင်းနေမှာဖမ်းဆီးလိုက်ပြီးမကြခင်မှာပဲဒီစီးနှင်းမှုကိုလှုပ်ဆောင်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အင်ကာနီကဘရပ်ဆဲလ်ဒေသမှာသူ့ကိုယ်သူအသေးခံဘုံခွဲခဲ့သူတဦးဖြစ်တဲ့နဂျင်လာချရော့ကိုစုံစမ်းစစ်ဆေးသူတွေက DNA နဲ့တိုက်ပြီးစစ်ဆေးဖော်ထုတ်နိုင်ခဲ့တယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်။လာချရော့ဟာနိုဗ ెంబ ာ23ရက်နေ့ကလူပေါင်း130တေဆုံးခဲ့ရတယ်ပါရီမြို့တိုက်ခိုက်မှုနဲ့လည်းဆက်နွယ်မှုရှိနေတယ်လို့ဆိုပါတယ်သူ့ရဲ့ DNA ကိုအသေးခံဘုံခွဲအင်ဂျီမှာတွေ့ရတယ်လို့သူ့အဝတ်အပိုင်းစာတစ်ခုကိုလည်းလူပေါင်း90တေဆုံးခဲ့ရတဲ့ဘတ်တက်ကလန်ပြဿနာခန့်မှန်းမှာတွေ့ခဲ့ရတယ်လို့ပြောပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာတောက်ကြနေမှာဘရပ်ဆဲလ်စ်မှာရောက်နေပြီးဘယ်လ်ဂျီယံနဲ့ဥရောပအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအကြမ်းဖက်တိုက်ခိုက်မှုဆင်ရဆွေးနွေးဖို့ရှိပါတယ်။အသက်ခံရသူတွေ၊ဒဏ်ရာရသူ၊အပြစ်မဲ့တဲ့အရသားတွေအတွက်သူ့ရဲ့ဘယ်လ်ဂျီယံခီးစင်အတွင်းသတင်းစကားပါတင်ကြောင်းအမေရိကန်နဲ့သူ့မဟာမိတ်အဖွဲ့ဝင်တွေဟာဘရော့မှာကြောက်ရွံ့နောက်တော့မှမဟုတ်သလိုကောင်းမွန်တဲ့အဖြစ်ရအောင်ခိုင်မာတဲ့အင်အားနဲ့ပြန်လာပြီးတရေဘောကြောင့်တဲ့လောက်ရတွေကဘာမြေပေါ်ကနေပြောက်ကွယ်သွားတဲ့အထိမယံမနာလှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်
။နိုင်ငံတကာရဲ့စစ်ပွဲရေးပိတ်ဆို့ဒဏ်ခတ်မှုတွေဖျက်ရှားပြီးတဲ့နောက်ပိုင်းအိန္ဒိချင်းပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးမြင့်တင်တဲ့အနေနဲ့နှစ်နိုင်ငံကုန်သွယ်ရေးလုံခြုံရေးနဲ့စွရင်ဆိုင်ရာပူပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ပါကစ္စတန်နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြောဆိုမှုတွေအတွင်းအီရန်သမ္မတဟာဆန်ရာဟာနီကကတိပြုခဲ့ပါတယ်။နှစ်ရက်ကြာခီးစဉ်အဖြစ်တောက်ကြနေကအစ္စလာမာဘတ်ကိုသမ္မတရာဟာနီရောက်ရှိခဲ့ပြီးဒါဟာသမ္မတတာဝန်ထမ်းဆောင်ချိန်ကလေးကပါကစ္စတန်ကိုသူ့ရဲ့ပထမဦးဆုံးသွားရောက်မှုဖြစ်ပြီးတော့ ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်နဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပြီးနောက်ပိုင်းမှာလည်းနှစ်နိုင်ငံခေါင်းဆောင်တွေဟာသတင်းစာရှင်းလင်းပွဲအချင်းချင်းလုပ်ခဲ့ပြီးစစ်ပွားရေးနဲ့လူမှုရေးကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်မှုနဲ့ပတ်သက်တဲ့နားလည်မှုစာကျွမ်းလွှာတော်တော်များများကိုလည်းလက်မှတ်ရေးထိုးခဲ့ကြတဲ့အကြောင်းကြေညာခဲ့ပါတယ်။အီရန်ပေါ်ဒဏ်ခတ်မှုတွေပြဋ္ဌာန်းထားတာကြောင့်နှစ်နိုင်ငံစစ်ပွားရေးဆက်ဆံမှုတွေမှာထိခိုက်ခဲ့ရတဲ့အကြောင်းနဲ့တောက်ကြနေကဆွေးနွေးမှုတွေမှာတော့ကုန်သွယ်ရေးစစ်ပွားရေးနဲ့စွမ်းအင်အပါအဝင်လုပ်ငန်းမျိုးစုံမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအဆင့်တိုးမြင့်မဲ့ဆုံးဖြတ်ချက်ကိုထပ်လောင်းပြောဆိုခဲ့ကြကြောင်းလည်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်ပါကစ္စတန်နဲ့အီရန်ကြားကုန်သွယ်ရေးလှုပ်ဆောင်ချက်တွေနဲ့နှစ်နိုင်ငံလူမှုကြားဆက်သွယ်မှုတွေမှာချောမောလွယ်ကူစေဖို့အတွက်နှစ်နိုင်ငံဖြတ်သန်းသွားလာနိုင်မဲ့နယ်စပ်ဂိတ်အသစ်နှစ်ခုဖွင့်လှစ်ဖို့လည်းဆုံးဖြတ်ခဲ့ကြတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုသွားခဲ့ပါတယ်။
အီရန်ဝန်ကြီးချုပ်အနေနဲ့အစိုးရအဖွဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေကိုမလုပ်ဘူးဆိုရင်ဆန္ဒပြကန့်ကွက်ပွဲတွေတိုးပြီးလုပ်သွားမယ်လို့အီရန်ရှီယာဘာသာရေးခေါင်းဆောင်မော့ဒဒက်အယ်ဆာဒါကချိန်ချောက်လိုက်ပါတယ်။လူထောင်ပေါင်းများစွာတက်တဲ့ဘက်တက်မြူရာကဝတ်ပြုဆူတောင်းပွဲတစ်ခုအတွင်းဩစာကြီးတဲ့ဘာသာရေးခေါင်းဆောင်ကကိုယ်စားလှယ်တယောက်ကနေတဆင့်ပြောလိုက်တာပါ။အစိုးရအဖွဲ့ရင်းအချင်းဖြတ်ချဆမှုနဲ့မျက်နှာသာလိုက်ခွင့်ရေးပေးတာတွေကိုကင်တွယ်ဖြေရှင်းဖို့အတွက်အီရန်ဝန်ကြီးချုပ်ဟာဒက်အယ်အဘာဒီကိုဘာသာရေးခေါင်းဆောင်ဆက်တာကတောင်းဆိုတာပါ။လက်ရှိဝန်ကြီးတွေကိုနိုင်ငံရေးအခြေဆက်မရှိတဲ့ဝိုင်းရင်ခေါင်းဆောင်တွေနဲ့နောက်သတင်းပတ်တဲ့အစားထုတ်ဖို့အတွက်သူကတောင်းဆိုပါတယ်။အစိုးရအနေနဲ့အပြောင်းလဲတွေလောက်လာဖို့အတွက်သူ့ကိုထောက်ခံသူတွေကသတင်းပတ်စဉ်စုဝေးဆန္ဒပြပွဲတွေလုပ်နေတာပါ။ဆန္ဒပြပွဲတွေဟာအီရန်လုံခြုံရေးကိုအန္တရာယ်ရှိလာနိုင်တယ်လို့အဘာဒီကပြောထားပေမဲ့ February လမှာသူကြေညာထားတဲ့ပြုပြင်ပြောင်းလဲတွေကအခုချိန်ထိမလုပ်သေးပါဘူး။
ユーアメリカンタンマネフェミャンマーバザシーズンにをマネ6ナイガニ9ナイティサイドミーター32キロハス932がサイドミーター40キロハス9433にサイドミーター48キロハス618がドゥティアナイウェマサイランミーター190キロハス1505ルガニを投練避にばれครับ。
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးတစ်ဖြစ်တာဝန်ထမ်းဆောင်မဲ့ Scott Marcier နဲ့ဇနီးဖြစ်သူတို့တောက်ကြနေကပဲမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါပြီ။မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးဖြစ် February 6ရက်နေ့မှာအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်ရောက်လာတဲ့ Mr. Marcier ကတော့မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ဖို့စိတ်အားထက်သန်နေတဲ့အကြောင်းနှုတ်ခွန်းဆက်စကားပြောကြရမှာထည့်သွင်းပြောဆိုသွားပါတယ်။
Mingaba Jundo Scott Marcial ba Nima nangan saya American tak maji atit quit ba de Poyada won ta ba de The world saw how you made your voices heard on election day in November So I'm eager to work with the new government
November la yue kaw pwe ma lu lu ye atan rwe ko thop phor pya ta ka da ko ka ba ji ga twe myin ka ja ya ba bi chano a ni ne a ye ji de atwin ku pyaung yi kala ma aso ya tin ne yo လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပါလက်တွဲပြီးတော့ငြိမ်းချမ်းရေးတာယာဝါပြောရေးနဲ့ဒီမိုကရေစီရေးအတွက်အလုံးလုံးဖို့စိတ်အားထက်သန်နေပါတယ်လို့တမ်မတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။တမ်မတ်ကြီးကတော့လည်းဖြစ်နိုင်ငံအနှံ့လှည့်လည်သွားလာပြီးမိဟောင်းမိသစ်တွေနဲ့တွေ့ဆုံရင်းမြန်မာနိုင်ငံကကြွယ်ဝပြီးမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့အတွေ့အကြုံတွေရနိုင်ဖို့မျှော်လင့်ထားကြောင်းနှုတ်ခွန်းဆက်အမှာစကားပြောကြားခဲ့ပါတယ်။မစ္စတာမဆီယအနေနဲ့သူ့ရဲ့တမ်မတ်ခန့်အလွာကိုလက်ရှိသမ္မတဦးသိန်းစိန်ကိုပေးရမှာလားရွေးချယ်ခံသမ္မတသည်ဦးထင်ကျော်သမ္မတတာဝန်ယူပြီးချိန်ကြမှာပေးရမှာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တမ်မတ်ကြီးမာစီယားဟာအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဗျူရိုမှာအကြီးတန်းလက်ထောက်နိုင်ငံသားရေးဝန်ကြီးအဖြစ်2013ခုနှစ်ဩဂတ်လကနေ2016ခုနှစ်ဖေဖော်ဝါရီလအထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒီမတိုင်ခင်ကတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာတမ်မတ်ကြီးအရှေ့တောင်အာရှဒေသနဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဗျူရိုရဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအာဆီယံရေးရာတမ်မတ်ကြီးတာဝန်တွေကိုလည်းထမ်းဆောင်ခဲ့ပါတယ်
။မြန်မာနိုင်ငံရဲ့ပထမဆုံးရန်ကုန် Stock Exchange မှာအစုရှယ်ယာအယံဝယ်တွေကိုတောက်ကြနေမှာစတင်လည်ပတ်ခဲ့ပါတယ်။မတ်လ25ရက်စတင်တဲ့ဒီအစုရှယ်ယာအယံဝယ်တွေကို FMI Company နဲ့စတင်လိုက်ပြီး Stock Share တစ်ခုကိုကျပ်3,100နဲ့အယံဝယ်ဖြစ်ခဲ့ပါတယ်။ငွေကျပ်တန်းပေါင်း 3,200 နဲ့မတည်ထားတဲ့ဒီ Exchange မှာအများပိုင်း Company တစ်ခုဖြစ်တဲ့ FMI က Stock Share တွေကိုပထမဆုံးအနေနဲ့စတင်အယံဝယ်ပြုလုပ်ခွင့်ရထားတာဖြစ်ပြီး Stock Exchange မှာ Share ရောင်းပိုင်ခွင့်ရထားတဲ့တခြား Company တွေကတော့မြန်မာတီလိုဝအထူးစီးပွားရေးဆောင် Holding အများပိုင် Company MDSH မြန်မာနိုင်ငံသားများဘဏ်ပထမပုဂ္ဂလိကဘဏ်မြန်မာလေယာစီးပွားရေးအများပိုင်ကော်ပိုရေးရှင်း MAPCO နဲ့ Great Hawkham Company တို့ဖြစ်ပါတယ်
ကမောရီယာအစိုးရရဲ့တပ်တန်းထဝက်ကာလအတွင်းအစိုးရအဖွဲ့ပြောင်းလဲလုပ်ပြီးဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့အငင်းပွားပွဲပြုပြင်ပြောင်းလဲရေးအစီအစဉ်ကိုဆက်ပြီးတော့တွန်းအားပေးလှုပ်ဆောင်နေပါတယ်။2013ခုနှစ်ရွေးကောက်ပွဲတွေမှာတိုက်ခန့်တွေကိုရှုံးနိမ့်ခဲ့ရာကနေပြန်နိုင်ရဖို့အတွက်ရည်ရွယ်ကြိုးပမ်းနေတာပါ။မျက်နှာသာပေးဗလိုက်မှုတွေအချင်းပြတ်ခြားဆမှုတွေနဲ့ဆွဆွဲခံထားရတာတွေပေါ်ဂရုမစိုက်ပဲကိုလှုပ်ချင်တာလုပ်နေတဲ့ဗီရိုကရေစီအတိုင်းဝိုင်းကနေဆန့်ကျင်နေတဲ့ကြားမှာပဲဝန်ကြီးရှေ့ရောက်အဖြုတ်ခံရမယ့်အခြေအနေရှိပါတယ်။ရှင်းနှစ်ထဲကျင်းပမဲ့ဒေသန္တရရွေးကောက်ပွဲတွေနဲ့2018ခုနှစ်ဇူလိုင်လမှာကျင်းပမဲ့ထွေထွေရေကောက်ပွဲတွေမတိုင်ခင်လူလူရဲ့ထောက်ခံမှုရဖို့ရည်ရွယ်ပြီးတော့အစိုးရအဖွဲ့မှာအပြောင်းလဲတွေလှုပ်ဆောင်တာဒါဟာဒုတိယနှစ်အတွင်းဒုတိယအချိန်လေးဖြစ်ပါတယ်
။မြောက်ကိုရီးယားပေါ်မှာနိုင်ငံတကာကချက်မှတ်ထားတဲ့ပြင်းထန်တဲ့ဒဏ်ခတ်ရေးယူမှုတွေနဲ့ပတ်သက်ပြီးသူတို့ရဲ့ထောက်ခံမှုကိုတရုတ်ကရှင်းရှင်းလင်းလင်းပြသလှုပ်ဆောင်လာမှရှိသေးပါဘူး။မြောက်ကိုရီးယားက၄ကြိမ်မြောက်နျူကလ িয়ার ဆန်းသက်တာနဲ့ဒီနှစ်ဆော့ဘိုင်းနောက်ထပ်တာဝန်ဖြစ်ဒုံးကြီးတစ်စင်းပြစ်လွတ်တာကြောင့်ကုလသမဂ္ဂကနောက်ထပ်တိုးချက်ဒဏ်ခတ်ထားတဲ့ရေးယူမှုတွေကိုမြောက်ကိုရီးယားအစိုးရအပေါ်မှာချက်ထားတာပါ။
Direct from Washington, the voice of America, VOA. စနေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အဲ့ဒီတဲကမှပထမဆုံးနားဆင်ရမှာကအစိုးရသည်လက်ထက်ဘာသာရေးလူမျိုးရေးပဋိပက္ခတွေမဖြစ်ပေါ်အောင်တားဆီးကာကွယ်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့သာသနာ့ဝန်ကြီးအဖြစ်ယာရာခံရသူသူရဦးအောင်ကိုကမနေ့ကပြောကြားလိုက်ပါတယ်အစိုးရအသည့်ကိုကြိုးစုံနေတဲ့စိန်ခေါ်မှုတွေထဲမှာသာသနာ့ရေးနဲ့လူမျိုးရေးကိုအဓိကသွေးခွဲလှုံ့ဆော်ပြီးအတားဆီးလုပ်လို့သူတွေရှိကောင်းရှိနိုင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်အစိုးရသည့်လက်ထက်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာနိုင်ခြေရှိတယ်လို့သူရဦးကောင်ကိုအခုလို့ဘာကြောင့်ယူဆပါသလဲ။သာသနာရေးဝန်ကြီးဖြစ်လာမဲ့သူ့အပေါ်တန်ဃာရိုတွေဘက်ကဘယ်လိုရှုမြင်ပါသလဲ။မန်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
။မနေ့တောက်ချာနေ့ကနေပြည်တော်မှာအရက်သားဝန်ကြီး14ဦးနဲ့ဒေါအောင်ဆန်းစုကြည်ပထမဦးဆုံးအကြိမ်တွေ့ဆုံပွဲအပြီးသာသနာရေးဝန်ကြီးအဖြစ်ရထားခံရတဲ့သူရဦးအောင်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအစိုးရသက်လက်ထက်ဘာသာရေးလူမျိုးရေးပဋိပက္ခတွေမဖြစ်ပေါ်အောင်သူအနေနဲ့ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အခုလိုပြောသွားပါတယ်
။ဟိုသာသနာရေးကတာမန်အဖြစ်တော့ကြည့်လိုက်ရင်သာသနာရေးပဲသို့တော့သာသနာရေးပတ်သက်တဲ့ဖြစ်စီဖြစ်ရတဲ့တခါတည်းမှာနိုင်ငံရေးဖြစ်သွားတတ်တယ်။ဒါပေါ်တော့သူအသိကဲမို့လေဒီဝန်ဆောင်တဲ့စလုပ်တဲ့ခါမှာအောင်မြင်လူတဲ့အောင်မြင်စေလူတဲ့ပြည်သူပြည်သားတွေအဖွဲ့အစည်းတွေနိုင်ငံတကာတွေရှိတူပဲမအောင်မြင်စေခြင်းနဲ့ဟိုခင်ဗျားဘယ်ဆွေးရင်လည်းပုဂ္ဂိုလ်အဖွဲ့အစည်းတချို့လည်းရှိကောင်းရှိနေပါတယ်။ရှိနေတဲ့ခါကျတော့လူမှုအဖွဲ့အစည်းတို့မှာမငြိမ်မသက်ဖြစ်အောင်လုပ်မှာပြောရလို့လည်းမရှိဘူးလို့ပြောနိုင်ဘူး။ရှိလာတယ်လေကွာ။အဲ့ဒီခါမှာပေါ့လေအစိုးရတဲ့ကိုစိန်ခေါ်မှုတွေပဲရစောင့်ကြိုနေရတယ်။အဲ့လိုစိန်ခေါ်မှုတွေတွေ့တဲ့ကိုရင်ဆိုင်တဲ့ခါမှာခုနစိန်ခေါ်မှုတွေမှာပေါ့လေဘာသာသာသနာနဲ့ဒီမျိုးကြီးကိုအဓိကဝေထုတ်ခွဲပြီးတော့မှလုပ်တဲ့အတားစီပြဿနာတွေလည်းအဓိကစေကမှုတည်းကဖြစ်လာနိုင်တယ်။ဓာမှုတွေကိုဘာသာရေးသတိနိုင်ငံသတိရှိတဲ့တားစီကောက်ွယ်နိုင်မှုအတွက်ကိုနံပါတ်1ဟုတ်လား။ဒီနိုင်ငံမှာ6သိန်းရောရှိတဲ့တန်ခါအဖွဲ့စည်းအစဉ်စဉ်နဲ့ဖြစ်တွေ့ပါမယ်။နားလည်မှုပြီးဆောက်ပါမယ်။ပြီးရင်ကျန်တဲ့ဘာသာတွေဖြစ်တဲ့ပုံလေးတရားနာတွေကိုဝယ်တဲ့ခရီးယန်ဘာသာသာသနာ၊အစ္စလမ်ဘာသာသာသနာ၊ဟိန္ဒူဘာသာသာသနာအဲ့ဒီပြင်တခြားပေါ့ဘာသာငယ်တွေရှိပါသေးတယ်ဒါပဲဖြစ်တွေ့ပါမယ်ပြီးလို့ရှိရင်အတိအကျဘာသာရေးလေးရကစိတ်ခွဲမကွဲကြီးသူများသွေးထိုးသွေးခွက်တိုင်းနဲ့မယုံကြည်ဖို့တကူအတိအကျပြုတ်တကူပုံဆောင်မဲ့အစီမံရေးဆိုပြည်လုပ်ပါမယ
်အခုလို့သူရဦးအောင်ကိုပြောသွားတဲ့အပေါ်မှာအပြည့်ပြည့်ဆိုင်ရာရဟန်းတော်များအဖွဲ့ချုပ်ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကောဝိဒါကအခုလို့တုံ့သက်ပါတယ်
အမောင်ရဲ့ယူဆချက်ကတော့ကူမဘာသာကိုရည်ရွယ်ပြီးပြောတယ်လို့ထင်တယ်။အဲမဘာသာကလည်းကိုတစ်ချိန်လုံးကူတက်လာတဲ့ဒီမိုကရေစီအစိုးရကိုသူတို့ပြင်တော့ဟောင်းဆန်းစုကြည်တို့ကိုဆန့်ကျင်နေတာတွေ့ရတယ်လေ။အဲ့ဒါတွေကဟိုမလုံးသိမလုံးကောင်းမလုံးထိုက်တဲ့အရာတွေဖြစ်ပါတယ
်။ဒါအပြင်စစ်အစိုးရလက်ထက်အပါအဝင်အရင်သမရဦးသိန်းစိန်လက်ထက်မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့နာမည်ပြက်ခဲ့ရတဲ့အကြောင်းရင်းကိုလည်းအခုလိုဆက်လက်မိန့်ကြားပါတယ်
။ရာထူးကနေသူတို့တက်တန်းစီလိုထွက်တော်မယ်အစိုးရလက်ထက်မှာနိုင်ငံတော်သားကမာနကအနေနဲ့တော်တော်လေးဆွေးဝါးဝါဒီနာမည်မကောင်းဖြစ်သွားတာတွေ့ရတယ်ဥမာအပြင်လက်ဘရောင်းကိုတန်ဃာရီမီလောင်ဘုံနဲ့ အပြစ်ခံရတဲ့ကိစ္စကြီးနောက်တော့များများကိစ္စတွေနောက်ဖြူဝါရုံတော်လိုင်းရုံကစိုးရင်ဖွင့်တဲ့စာမေးလိုက်မှာအဲ့မှာတန်ခါတော်တွေတော်များများဆိုးဝါးဖြစ်တဲ့ကိစ္စတွေမှာငင်္ဂလာတန်ခါမာယကအနေနဲ့တခွန်းတပါရမှာပြောဆိုခဲ့ခြင်းမရှိဘူးမရှိတော့ဝင်ကြီးဖြစ်လာမဲ့ဒီသူတော်ဥအောင်ကပြောသွားတယ်ငင်္ဂလာရဲ့အသုံးချကံဒီဖြစ်သွားနိုင်တယ်ဆိုတာအဲ့တော့ဘိုးတို့အနေနဲ့ကတော့ပြန်ပြီးတော့တန်းတန်းရှင်းရှင်းသာသာဖွဲ့စည်းဒီပြန်ပြီးဖြစ်ပေါ်ရှင်းရှင်းနေအခုအစိုးရအသည့်လက်ထက်မှာတန်ခါရရဲ့ဆန္ဒအတိုင်းပေါ့လေ
NLD အစိုးရတဲ့အနေနဲ့ဥပဒေနဲ့အညီကြက်ကြက်မက်မက်ကင်တွယ်မယ်ဆိုရင်ဘာသာရေးပြဿနာကိုဖြေရှင်းနိုင်မယ်လို့မြင်ကြောင်း American တီထောင်စု Los Angeles မြို့မှာသတင်းသုံးနေတဲ့တန်ခါရအရှင်ဂုဏ်နေထရကမိန့်ကြားပါတယ
်ဒီလိုပြဿနာတွေဖြစ်ရခြင်းရဲ့အကြောင်းရင်းဆိုတာကတော့ဥပဒေတွေမခိုင်ပါလို့ဖြစ်တာပေါ့နော်အဲ့ရရန်တန်ခါတွေကဒါဘုရားဥပဒေရှိတယ်အပြင်ဥပဒေကဘယ်လိုရှိတယ်အဲ့ဒီကံဥပဒေတိကျထားရင်ဒါတွေလိုက်ကြောနေကြမှာလို့သွားတက်တက်လာတဲ့ခမအပြောင်းလဲရတော့သာသနာကြီးရတော့ဥပဒေဘာသာကြီးဆိုတော့အစိုးရကောင်းလာလို့ရှိရင်ရင်းမြစ်ကြမြင့်ဆိုလို့အစိုးရကြီးမောက်မှုများရင်ထောက်ပံ့မှုများရင်ကူညီမှုများလို့ရှိရင်ရင်းမြစ်ကြမြင့်နဲ့ရင်းမြစ်ကြနိုင်တယ်ဆိုတော့သာသနာကလည်းမြန်မာတူးတက်ပြီးတော့အခွင့်အလမ်းတွေအများကြီးနိုင်ငံခြားသာသနာပြုတွေကြီးတယ်မှာလဲသာသနာပြုဖို့လိုအပ်တဲ့ကိစ္စတွေမှာရောနောက်တခြားဘာသာရေးဘာသာကြီးနဲ့လည်းတွဲပြီးတော့သူထိအောင်လုပ်ပြီးနိုင်ရင်လုပ်ပြီးနိုင်တယ်လို့ကျလာလေလို့ပြောနေတာပေါ့နော
်အစိုးရတဲ့လက်ထက်ရပောင်းတရာအတွင်းတန်ခါအဖွဲ့အစည်းအစဉ်စင်နဲ့နားလည်မှုတိစောက်မှာဖြစ်တယ်လို့လဲသူရဦးအောင်ကသတင်းတောက်တွေကိုပြောပါရတယ်။ဒါ့အပြင်ဝင်ကြီးတက်တွေအနေနဲ့စံပြအဖြစ်ချိုးချံနေထိုင်ဖို့ဝင်ကြီးဌာနအချင်းချင်းပူးပေါင်းဆောင်ရွက်ကြဖို့ဝင်ကြီး14ဦးနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့လဲသူရဦးအောင်ကပြောသွားပါတယ်ရှင
်။မိုင်းညင်နိုင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုတခါနားဆင်ရမှာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလာမယ့်အစိုးရအသစ်မှာဦးဆောင်ပါဝင်မဲ့အရက်ဖက်ဝန်ကြီးတွေကိုမနေ့ကနေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။ဝန်ကြီးဌာနအလိုက်လာမယ့်3လ6လအတွင်းဘာတွေအထူးပြုဆောင်ရွက်သွားမလဲဆိုတာကိုပြင်ဆင်ထားကြဖို့အဓိကမှာကြားတယ်လို့သိရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဝန်ကြီးတွေတွေ့ဆုံရမှာပါဝင်ခဲ့သူစီးပွားရေးနဲ့ကူတန်ရောင်းဝယ်ရေးဝန်ကြီးအဖြစ်ရာထားခံရတဲ့ဒေါက်တာတန်းမြင့်ကို VOA ကိုသားညွန်ဦးကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြပါတယ်
။ဟိုကျိုးသားပဇာလုတ်ဖို့ဗောဗျာ။အဲနောက်တစ်ခါဟိုအဲကျွန်တော်တို့တက်လာလူလူကမြန်မြန်ကြကြီးတဲ့အခါကျတော့ဟိုအလေးစားလည်းအစတင်လူကြီးလူလူရဲ့ဟိုလိုအပ်ချက်ကိုအထူးရောက်ဆုံးနဲ့ဦးစားပေးလုတ်ဖို့ဗောဗျာ။ဒီမကြခင်တုန်းမှာကျွန်တော်တို့ကသက်ဆိုင်ဝင်းကြီးဆရာသွားပြီးတော့သူတန်းနဲ့အကြီးကြီးတွေနဲ့တွေ့ပြီးတော့အဲသူတို့စီကဘာတွေလုပ်ထားသလဲဟိုအဒီပုံမှာကိုကဘယ်လိုပေါင်းစပ်ပြီးတော့အဲပရိုဂရမ်လေးပေါ့ဗျာအဲ3လပတ်6လပတ်တနည်းစသည်ဖြင့်ပေါ့အဲ့ဒါကိုဆွဲပြီးတော့လုပ်ကန်ကြဖို့ပေါ့ဗျာ
ဟုတ်ကဲ့
ဥပမာဆိုရင်ဘာတဘောဘေးရန်ကြလို့ရှိရင်အဲသူတို့အစီအစဉ်ရွေးဆော်အစိုးရဘီဆော်လဲအင်မတန်ကောင်းတဲ့အကြောင်းပေါ့ဗျာဒါတွေကိုလေ့လာပြီးတော့ကိုကဘယ်လိုဆက်ပြီးကောင်းအောင်လဲတော်တော်လေးလေးပေါ့ဗျာလူကအဲ့ဒီကတော့ဘောပဲဗျအထူးခြားပြဿနာတော့ဘာမှမရှိဘူးဗျဟု
တ်ကဲ့တခြားသူရဥအောင်ကိုလိုဥသိဆွေလို့လည်းပါတယ်လို့တွေ့ရပါတယ်ခင်ဗျာ
ပါတယ်သူတို့လည်းပါသူတို့လည်းပါတယ
်ဟာ
friendly တယောက်တည်းဟွာပါပဲတယောက်တည်းတည်အောင်လုပ်တဲ့သဘောနဲ့ဩဂရကသူလိုတဲ့ဟာလေးတွေပြောဆိုဆိုနေတာပါပဲ
ဟုတ်ကဲ
့ပြည်နဲ့သဘောလည်းမဟုတ်ဘူးလေ
အခုဒီဝင်ကြီးဌာနတွေကအပြောင်းလဲလုပ်တော့မယ်ဆိုတော့အင်္ဂလိုဒီတခြားသူတို့ဝင်ကြီးဌာနဟောင်းတွေဝင်ကြီးတွေနဲ့တွေ့ဆုံဖို့နောက်တစ်ခါသွားပြီးတော့လေ့လာဖို့အဲ့ဒီ season တွေရောရှိသေးလား
ဒီတဆိုင်ဝင်းချနာကိုသွားမယ်ဗျာ။ဒါပဲနိတမရလည်းမသိသေးဘူးဗျာ
။ဟု
တ်ကဲ့။ဥစ္စာရကိုအပြောင်းလဲကိစ္စမှာတို့အပြောင်းလဲလုပ်မယ်လို့မန်းစင်လေးကိုလည်းပြောပြတာပေါ့လေ
။
ဟုတ်ကဲ့။တော့ဒီပြောကျွန်တော်တို့ကဝင်းကြီးမတွေ့လဲအတဆိုင်ဟိုဟောရှိမှလေ။ Senior Officer တွေတို့မို့တွန်းတွေ့ပြီးတော့အဲတို့ဘာတွေဟိုလောဆယ်လောက်ထားတယ်လဲ။အစဆိုင်တော့မင်း Initial Program လေးတွေစဆွဲဖို့သူ Plan ရတော့ရှိတော့ရှိတာပေါ့နော်။အစိုးရကိုအဲ့လိုအငါလေးစီမံချက်ပြင်ရောက်ရှိရပေါ့အဲသူတို့ရဲ့ဟိုရေးပေါ်တို့မဟုတ်ပါလေ reform program ရှိတာပေါ့အဲ့ကိုကြည့်ပြီးတော့ကျွန်တော်တို့က3လ6လတနည်းစသဖြင့်ဘယ်လိုဟာကျွန်တော်တို့ကဟို crisis management သဘောမျိုးပေါ့ဥမာရေကြီးမှုကစလို့ရှိရင်ကျွန်တော်တို့ကဘယ်လိုလုပ်ကြမလဲဒါလည်းဌာနဆိုင်ရာနဲ့လုပ်ထားတာတွေရှိပါတယ်
စီဘကူတန်နဲ့ပတ်သက်လို့ဒေါက်တာတမ်းမြင့်အနေနဲ့အခုကဒီတာဝန်ယူလာရမယ်ဆိုရင်တခြားကိုရည်မှန်းထားတာပေါ့နော်။ဘာတွေများထူးခြားပြုရင်ပြောင်းလဲမှုတွေလုပ်ဖို့ဘာတွေဆောင်ရွက်ဖို့အဲ့ဒါမျိုးရည်မှန်းချက်ကိုရှိပါလားဘယ်လိုစဉ်းစားထားလဲခင်ဗျ။အ
ခုကိုယ်တိုင်အတွေ့အကြုံရနော်အဲလက်ရှိလုပ်တာတွေရဲ့ဟိုညှိနှိုင်းရတဲ့လုပ်တော့မလုပ်ပါကလည်းရပါတော့အိုင်ဒီယာတော့ရှိတော့ဗောဒါခုတော့ကျွန်တော်နေတယ်လေ โอ้ได้อยู่จังรู้โอ้มาโซนี้จริงๆมาโซนี้จริงๆรู้บ่เปล่าถ้าจังรู้ว่าเราไม่บ่าวโอเคโอเคดีกว่าตัวบ่าวเนาะนะก้องรู้ว่าตัวบ่าวเว้ยอาจจะดีนี้ก็ใช่แล้วจังรู้ว่าโอ้พอจะรู้ว่าบ่บ่าวเนี่ยดูว่าซ้ำจะทำมาไม่ตุยจ้าเลยอยู่เลยไอ้ที่ตัวเดียวบ่าวเว้ยตำนานที่ยาทาเรื่องเช่นจังรู้ว่าเราจะบ่าวละกันเนี่ยอ๋อเราไม่ได้บ่าวโอเคละก็ดูแล้วว่าโอ้จังรู้ไปก็โอ้ดีจ้าดูดีจ้า
โอ้สูบดีด้วยปกติอย่างเดียวเราไม่ต้องยาเสพติดเลยเนี่ยจะดูดีอย่างเดียวเลยดูเนี่ยก็เลี้ยงง่ายก็ดูดีแล้วเพราะฉะนั้นเลยเนี่ยไม่ต้องยาเสพติดหรอกสูบดีด้วยดูแลตัวบ้าจะเป็นอะไรก็เลยไม่บ่าวสิวันเนี่ยกูต้องยังไงวันจีพี่ยาร่าขยันดูจอดตั้งมีกูกูต้องยังอุตส่าห์มีเมียงกันได้ไปพี่บาร์เลยสบีน่าเสียมาก แล้วเราเนาะยี่หลุดช้ามุจ้าอยู่กับเวมตั้งเงินกันเลยก็ปุ่มมาคนนั้นคุยเราเนี่ยที่อาศัยขังเงียบเลยพิมพ์ยูเนี่ยแม้สนานเนี่ยก็จะดีบุกลาโกเซเล่เราเต้าตามยันรู้ใครฮะกูอินเซนทอมาชินีบีจะมาอีเช่นนี้ต่อสู้วันนี้วะเลยมีอายุชุดเดียวมุจ้ายังคงเสียงยี่กูเลยเป็นกูตากวนเปียบุตองสู้เก็บไปไหมอนาวันนี้ก็คุ้มไม่พิวเก็บเอาปีสองกูรอพิวเอ็ดนี่เราไม่มากันเต็มใจบ้างไหม
พิมพ์ยูเนี่ยแม้สนานเนี่ยมาก็จะเล่าพี่เสียงเป็นงานนี้มาเว้ยเท่ๆขนาดยาเลยแล้วเราเย่แต่จอดลูกชายดูเท่าจามยันดูใครฮะอินเซนเจ้าทองด้วยมาปองมันกูตานี่จะเสียวอะไรไม่ยาละจ้าสีจูเนี่ยตัวโตยกันเลยขนาดนี้ยาละลูกสาวเลยที่เอไปด้วยมาเว้ยสีจูเนี่ยจะอาเจ็บปีตัวจูเนี่ยเป่าจ้าไม่อายุเนี่ยช่วยนารีพี่นี่ได้ด้วยอินเซนทองเสียงงานนี่จะเสียง
ยังไงมิวเนี่ยเสียงยี่กูเลี้ยงเปียงไปเลยมันล่ะนั่นเสียงเลี้ยงนี่มาหรอยังงงเสียงยี่กูเลี้ยงเปียงกูตาบุลูเอ็นดีบีเม่ยิ่งเป็นขังเงียร์เลยสบีตัวเย่แม่สวยเสียงเสียงอ่ะกูจะเลยอุดิ่งเอี้ยกับเปียบจ้าบาร์เลยยกอะไรขังสีอะไรสีดูสามเนี่ยนะเนี่ยนั่นลงเนี่ยสีดูเอ๋วเนาะแล้วที่ยาริกูดูดันยาเลยปานยาปานยาเม่ดามุสีสีเลวทุนยาสีดูสีดีสานยาสีดูสีดีเมียร์อ่ะสีดูเนี่ยละไอ้พวกมันเนี่ยลงพี่บอร์เนี่ยลง င်းမှာရှိတဲ့ရှိရုံနဲ့လည်းမလုံလောက်လို့မြင့်ဆိုင်မျိုးရှိရုံပို့တယ်အဲ့မှာလည်းရှိဝပစ္စည်းတွေမလုံလောက်တာနဲ့မြင့်ဆိုင်ရှိရုံကတော့ရန်ကုန်ရှိရုံမျိုးကိုလွယ်တယ်ပေါ့နော်ထောင်အနာမယ်နေပြီးတော့အမိတလူတွေကမချလိုက်အချင်းသားဖြစ်နေလို့မပို့ဘူးဆိုတော့မြင့်ဆိုင်လိုက်တယ
်ဒေါက်တာမြတ်နုခန့်ရဲ့မိသားစုဝင်တွေဟာနိုင်ငံရဲ့ချားမှာရှိနေတဲ့အတွက်မိသားစုဝင်မဟုတ်တဲ့သူတွေကအချင်းထောင်တဲကိုတွားရောက်သိဆုံးဖို့ကလည်းမလွယ်ကူလားဘူးလို့ဆိုပါတယ်။သူမရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့အင်းစိတ်စေယုံကြီးကတာဝန်ရှိကျမ်းမာရေးဝန်ထမ်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒေါက်တာမြတ်နုခိုင်ဟာအချင်းသားတစ်ယောက်ရဲ့အခွင့်အရေးအရစေဝါကိုသားခွင့်ရရှိရမယ်ဆိုပြီးလူခွင့်ရေးလှုပ်ရှားသူညီမျှကြီးမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဆိုပါတယ်
ကျွန်တော်တို့လူသားတယောက်ဆောင်ဆောင်ထားတဲ့အချိန်မှာကျမ်းမာရေးကြောင့်စေဝါကိုသားခွင့်ရရှိရဆိုတာကိုဒီထောင်လက်ဆွဲရမှာကောအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာရင်းအပိုက်ချောက်မှာရောတည်နှင်းပေါ်ပြထားပါတယ်အမှုတွေကိုရင်ဆိုင်နေတဲ့အချိန်မှာဖြစ်ဖြစ်တရားစီရင်နေတဲ့အချိန်မှာပဲဖြစ်ဖြစ်ဒီအပြစ်ဒဏ်ကြောက်ခံနေတဲ့အချိန်မှာပဲဖြစ်ဖြစ်အဲ့ဒီလူကိုလိုအပ်တယ်လို့စေဝါတွေစောင့်ရှောက်ပေးရမယ်။နောက်လိုအပ်တယ်လို့ကာကွယ်စောင့်ရှောက်မှုတွေလုပ်ဆောင်ပေးရမယ်ဆိုတာထောင်ဝန်တန်းတွေအားလုံးသိပြီးသားဖြစ်ပါတယ်။တာဝန်ရှိပြီးသားဖြစ်ပါတယ်။သူ့အသက်ကိုမလိုအပ်ဖဲနဲ့သိဆုံးခြင်းမရှိအောင်သူ့ရဲ့ကျန်းမာရေးကိုထိခိုက်မှုမရှိအောင်စောင့်ရှောက်ပေးရမှာအားလုံးရဲ့တာဝန်ဖြစ်တယ်။အစိုးရမှလည်းတာဝန်ပြေဝရှိပါတယ်။အကျဉ်းဦးစီးဌာနမှာတာဝန်အစီဆုံးဖြစ်ပါတယ်။အခုလိုမျိုးကျွန်တော်တို့လုပ်ဆောင်ခြင်းကတော့တကယ့်ကိုလူသားချင်းစာနာမှုမရှိတော့လုပ်ဆောင်မှုလို့ကျွန်တော်ပြောချင်တယ်။
ထိတ်သိမ်းခံရသူတွေအနေနဲ့နာသာရှည်ယောဂါတွေရှိမယ်ဆိုရင်လုံလောက်တဲ့ဆေးဝါးတွေရရှိဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကဆိုပါတယ်
။ဆေးသင့်ကျွန်တော်တို့ဒီစီးကျိုယောဂါတို့ဘာလို့ဆိုတာပုံမှန်ဆေးတောက်ရတဲ့သူတွေဖြစ်ပါတယ်။အခုတော့စီးကျိုနဲ့ပတ်သက်တဲ့ဆေးတွေလည်းတောက်ခွင့်မရှိဘူး၊ထိုးခွင့်လည်းမရှိဘူး။ဒါကြောင့်မလို့ဒီယောဂါကဒီမျက်စိတွေးကြပောက်တဲ့အဆင့်ထိရောက်သွားတယ်။အဲ့တော့အရေးပေါ်ကူညီမှုတွေမကဘဲနဲ့လုံလောက်တဲ့ယောဂါကိုနာတာရှည်ယောဂါတွေကိုတောက်သုံးနိုင်တဲ့ဆေးဝါးတွေလည်းရရှိခွင့်ကအကျဉ်းသားတိုင်းရဲ့အခွင့်အရေးတရားဖြစ်ပါတယ်
ဒေါက်တာမြတ်နုခိုင်ဟာရွေးကောက်ပွဲကိုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအဖြစ်လျှောက်ထားခြင်းကပြစ်မှုကင်းရှင်းကြောင်းအထောက်အထားတွေရှိခဲ့ပေမဲ့ရွေးကောက်ပွဲနီးကနီးအချိန်မှာတော့သူ့ကိုတရုတ်တန်ရုံရှိမှလက်ပရောင်းရေးတက်ချွလှုပ်ရှားမှုမှာပါဝင်နေဆိုပြီးဖန်ဝရန်ထုတ်ထားကြောင်းပြောဆိုကအာနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းသူမရဲ့ရှေ့နေဦးတန်းစောအောင်ကဆိုပါတယ်သူမဟာပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းသူရဥရှင်မန်းရှင်ပြိုင်မဲ့ဘကိုးတိုင်ဖြူမြို့နယ်မဲဆန္ဒနယ်မှာတတိပုဂ္ဂလကိုယ်စားလှယ်ဖြင့်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးနေစဉ်မှာပုံမှန်905ခွေအပါဝင်အမှုများစွာနဲ့အာမခံမရပဲထိမ့်သိမ်းခံရတာဖြစ်ပါရဲ့ရှင်
။မအေးမရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားကိစ္စကနေတိုင်းသားတွေကိစ္စဘက်ကိုလည်းကြည့်ရအောင်ပါ။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မဲ့အစိုးရတဲ့လက်ထက်မှာဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူတွေရရှိရေးညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကဆွေးနွေးနေပါတယ်။လာမယ့်အစိုးရတဲ့လက်ထက်မှာလည်း UNFC အနေနဲ့တိုင်းသားလက်နက်ကင်အားလုံးပါဝင်တဲ့အပြစ်အခက်ရစဲရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲသွားမယ်လို့ပြောဆိုပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးထက်ကပြောပြပါမယ်။
အစိုးရအသင်းနဲ့တိုင်းရင်းသားလက်နက်ကိုင်ရေဆွေးနွေးလာရတဲ့အချိန်မှာအခြေခံဖက်ဒရယ်မူတွေချမှတ်ထားနိုင်ရတဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြင်ဆင်နေပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ21ရက်နေ့ကနေ26ရက်နေ့အထိကျင်းပမယ့်သတင်းတပတ်နီးပါးကြားဆွေးနွေးပွဲကနေအခြေခံဖက်ဒရယ်မူတွေချမှတ်နိုင်ဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြင်ဆင်နေတာဖြစ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်ကျွန်တော်တို့ဘက်ကဖက်ဒရယ်ကျွန်တော်လိုချင်တဲ့ဖက်ဒရယ်ကဘယ်လိုပုံစံလဲဆိုတဲ့ဟာကိုကျွန်တော်ရပြီးရင်တစ်ချိန်ချိန်မှာပေါ့လေဒီအဓိကအဖြစ်ကတော့လာမယ့်အစိုးရတဲ့နဲ့နိုင်ငံရေးကိစ္စကတော့ဆွေးနွေးဖြစ်အောင်မှာပဲလို့ကျွန်တော်မြင်တယ်လေအဲ့တော့အဲ့ဒါလို့ဆွေးနွေးတဲ့အခါကျရင်ကျွန်တော်တို့ဘက်ကယက်တီချက်ကဟောတယ်လို့စသဖြင့်လေဒါတွေကိုကျွန်တော်တို့ထုတ်ပြနိုင်ဖို့အတွက်ကိုကျွန်တော်တို့ပြင်ဆင်ထားတဲ့သဘောပါ
။ထိုင်းနိုင်ငံချင်းမိုင်မြို့မှာတနင်္လာနေ့စတင်တဲ့ဆွေးနွေးပွဲမှာတော့ UNFC ခေါင်းဆောင်တွေ Federal ဆိုင်ရာတက်သည့်ပညာရှင်တွေပါဝင်ဆွေးနွေးနေကြတာဖြစ်ပါတယ်။ဒီလကုန်မှာအာဏာလွှဲပြောင်းယူမဲ့အစိုးရအသစ်နဲ့အပြစ်ရရင်ငြိမ်းချမ်းရေးဆွေးနွေးတာမှလည်းတိုင်းရင်းသားလက်နက်ကိုင်တပ်အားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲသွားမှာဖြစ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ်
။ဘယ်အဖွဲ့ကမှမချန်ပဲနဲ့နော်။တိုင်းသားလက်နက်ကိုင်တဲ့အဖွဲ့တွေအားလုံးပါဝင်တဲ့အပြစ်ခတ်ရစဲရေးမူကိုကျွန်တော်လိုလားတယ်။ဘာကြောင့်လဲဆိုတော့အဖွဲ့တချို့ချို့ကိုချန်ပြီးတော့သူတို့ကိုတိုက်တင်မယ်ဆိုရင်တော့ဒါကတော့ကျွန်တော်လက်ခံလို့မရတဲ့အနေထားပဲလေ။တကယ်လို့စေတနာမှန်မှန်ကန်ကန်နဲ့ဒီတနိုင်ငံလုံးကိုအေးချမ်းစီခြင်းတော့တနိုင်ငံလုံးမှာဒီလက်နက်ကင်တိုက်ပွဲဝင်နေတဲ့အဖွဲ့အားလုံးနဲ့တည်ရပူတော့လိုတယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်။မဟုတ်အဲ့လိုမဟုတ်ပဲနဲ့တချို့ကျွန်တော်တို့ခွဲပြီးတော့တချို့နဲ့ပဲအပြစ်ရပြီးတော့တချို့အဖွဲ့ကိုတိုက်နေမယ်ဆိုရင်ဒါကယူသားတဲ့စေတနာတော့မဟုတ်ဘူး။ဒါကတော့ကျွန်တော်တို့ခွဲပြီးတော့မှဒါချိန်မှုန်းတဲ့သဘောတရောက်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်
လက်ရှိသမ္မတဦးသိန်းစင်အစိုးရရဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာတော့ UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်တချို့ကိုလက်မခံတာကြောင့်အပြစ်ရလက်မှတ်မရေးထိုးခဲ့တဲ့ UNFC ကစစ်မှန်တဲ့တိုင်းရင်းသားတွေမျှော်မှန်းတဲ့ Federal ပြည်ထောင်စုဖော်ဆောင်နိုင်ဖို့တိုင်းရင်းသားတွေအားလုံးစည်းလုံးဖို့လိုတယ်လို့လည်းထောက်ပြပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေဘက်ကကြည့်ရင်အားလုံးစုစုစည်းစည်းနဲ့ယက်တီနိုင်မှပဲကျွန်တော်တို့လိုလားတဲ့အကူအညီပေါ်အခွင့်အရေးတွေကိုဒါတစ်ဖက်ကအလေးထားလာမယ်တောင်းဆိုပြောဆိုရတာပို့ပြီးတော့လွှဲမယ်ဒါကတော့တစ်ချက်ပေါ့လေနောက်ပြီးတော့ဒီရှစ်ဖွဲ့နဲ့ပဲဒါကိုဆွေးနွေးသွားမယ်လှုပ်သွားမယ်ဆိုနေဒါကကျွန်တော်လိုလားတဲ့တနိုင်ငံလုံးအေးချမ်းတာယာဖို့နဲ့ပြဿနာအားလုံးပြည်လဲဖို့ဆိုတဲ့ဟာကတော့ဘလို့မှမဖြစ်နိုင်ဘူးလို့ကျွန်တော်အဲ့လိုမြင်တယ
်ဆယ်စုနှစ်တွေအတွင်းပထမဆုံးရွေးကောက်တင်မြောက်ခံရတဲ့အရသာသမ္မတတဲ့ဦးထင်ကျော်အစိုးရမှာတိုင်းရင်းသားရေးရာဝန်ကြီးဌာနကိုအသစ်ဖွဲ့စည်းထည့်သွင်းထားပေမဲ့တမတော်ရဲ့မြန်မာနိုင်ငံရေးမှာလွှမ်းမိုးမှုအတိုင်းအတာကတော့ရော့ချသွားတာမရှိတာကြောင့်တိုင်းရင်းသားအရေးဆွေးနွေးမှုအလားအလာကရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့အစိုးရသက်လက်ထက်မှာတိုင်းရင်းသားအရေးပြောဆိုလာရမယ်လို့ခန့်မှန်းထားပြီးတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခြေခံဆွေးနွေးဖို့ဖက်ဒရယ်မူတွေကိုကြိုတင်ညှိနှိုင်းနေကြတာလည်းဖြစ်ပါတယ်ရှင်။
တိုင်းရင်းသားတွေရဲ့ဖက်ဒရယ်အရေးမတ်တင်ကြီးတိုင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email ကတဆင့်စာရေးသားဆက်သွယ်နိုင်ပါတယ်လိပ်စာက burmese@voanews.com ပဲဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့အမျိုးသမီးကန္တာမနေ့ကင်းအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ရမယ့်အပြင်သိပ္ပံနဲ့နည်းပညာကန္တာတင်ဆက်တဲ့အခါမှာတော
့ညက်တစ်မျိုးရှိတယ်ညက်တစ်မျိုးဆိုင်ပြီးတော့အမြင်ကြီးကိုခိန်းလာပါတော့။ဟိုဟာအဲ့ညက်ကိုကအတန်းလိုက်ချဲ့တိုင်းသူကအုံနံကြီးတစ်ခုမျိုးဖြစ်သွားတာပေါ့။ကျွန်တော်တို့တက်တော
့ကြာခင်နောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုအေရီဒါအာဘော်ဒီမပြက်မန္တနာချမ်းကအစူစီးတင်ပြထားပြီးဒေါခင်မျိုးသက်ကကူညီတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
Facebook လူမှုကွန်ရက်ဆာမျက်နှာမှာမြန်မာတက်မတော်ကိုလောင်ပြောင်မှုအတွက်ဖမ်းဆီးခံခဲ့ရသူအချင်းကြနေစေဆိုတဲ့ခေါင်းစဉ်နဲ့The Washington Post သတင်းစာကြီးမှာတော့ဆောင်းမရှင်အန်နီကိုဝန်ကကချင်တိုင်းရင်းသားတက်ကြွလှုပ်ရှားသူပက်ထရစ်ဂွန်ဂျာလီရဲ့အကြောင်းကိုရေးထားတာပါတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပုံကိုလူတစ်ယောက်ကခြေထောက်နဲ့တက်နေနေတဲ့ဓာတ်ပုံကို Facebook မှာတဆင့်ပြန်ဖော်ပြခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးပြီးတော့ဒီနှစ်ဇန်နဝါရီလမှာ16လချမှတ်ခဲ့တာပါ2010ခုနှစ်ကစလို့ပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတော်တော်များများပြန်လှုပ်ပေးတာနဲ့သတင်းမီဒီယာတွေအပေါ်ကန့်သက်ထိန်းချုပ်မှုတွေ short ပေါ်ပေးတာတွေမြင်တွေ့ခဲ့ရပေမဲ့လွန်ခဲ့တဲ့နှစ်နှစ်မှာတော့ဒီလိုဖမ်းဆီးနှိပ်ကွပ်မှုတွေဟာတကြော့ပြန်တွေ့လာရတဲ့အပေါ်စိုးရိမ်မှုတွေတိုးလာကြပါတယ်။ဒါကြောင့်ဧပြီလ1ရက်နေ့ကစလို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရတည်တက်လာတဲ့အခါမှာနိုင်ငံရေးအခြေအနေတွေအားလုံးလှုပ်ပေးဖို့ကိုအားလုံးကဝိုင်းဝန်းတောင်းဆိုနေကြပါတယ်။NLD ကတော့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးခြင်းကြောင့်ပြောဆိုထားပေမဲ့ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကိုစစ်တပ်ကထိန်းချုပ်ထားစေဖြစ်တဲ့အတွက်အခက်အခဲရှိနိုင်တယ်လို့စောင့်မရှင်ကထောက်ပြထားတာပါဒီလိုကိစ္စတွေမှာလူထုကရွေးချယ်တင်မြှောက်ထားတဲ့အယက်သားအစိုးရရဲ့ခေါင်းဆောင်မှုနောက်တက်မတော်ဟာလိုက်ပါဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းမြန်မာစစ်တပ်ကိုသတင်းဆောင်မှပါလိုပါတယ်လို့လည်းဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးTom Malinowski ရဲ့ပြောကြားချက်နဲ့စောင်းမကိုအဆုံးသတ်ထားပါတယ်ရှင်။ဒါနဲ့တဆက်တည်းပဲပြုပြင်ပြောင်းလဲရေးလုပ်ဖို့အခွင့်အလမ်းကောင်းရှိနေတဲ့မြန်မာပြည်ဆိုတဲ့ခေါင်းစဉ်နဲ့ RNC Internet သတင်းတပုတ်မှာတော့စောင်းမရှင် Green Atten ကနိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးဖို့ AI လူခွင့်ရေးအဖွဲ့ကြီးကအစိုးရအသစ်ကိုတောင်းဆိုထားတဲ့အကြောင်းနဲ့အစချီထားတဲ့စောင်းမကိုဆက်ပြောပြချင်ပါတယ်။ AI ကထုတ်ပြန်ခဲ့တဲ့မျှော်လင့်ချက်အသစ်ကဖိနှိပ်မှုအဟောင်းနဲ့ကြုံတွေ့နေရစေဆိုတဲ့အစီရင်ခံစာမှာတော့တက်ကြွလှုပ်ရှားသူတွေကိုနှိရှေအကျဉ်းချနိုင်အောင်လို့အာဏာပိုင်တွေကဥပဒေရဟာွက်တွေကိုအသုံးချနေတဲ့အကြောင်းထောက်ပြထားပါတယ်။ဥပဒေရဟာွက်တစ်ခုအနေနဲ့တရက်ထဲမှာဖြစ်တဲ့ကိစ္စတစ်ခုအတွက်နေရာအမျိုးမျိုးမှာအမှုဖွင့်အရေးယူခံရတာတွေရှိနေတယ်လို့လည်းထောက်ပြထားတာပါ။အဆုံးမှာတော့ NLD ပါတီအနေနဲ့တိုင်းပြည်မှာအပြောင်းလဲတွေဆောင်ကျဉ်းနိုင်မယ်။တမိုင်းဝင်အခွင့်အလမ်းရရှိထားပေမဲ့မြန်မာနိုင်ငံရေးမှာစစ်တပ်ကဩဇာလွှမ်းမိုးထားစေဖြစ်တာကြောင့်ကြီးမားတဲ့တာဝန်တရက်ဖြစ်မယ်ဆိုတာနဲ့အဆောင်မအကိုဆုံးသက်ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာလူကုန်ကူးမှုအတွက်တရားရုံးတင်စစ်ဆေးဆိုတဲ့အက်ဒီတာအာဘော်ကတော့ New York Times သတင်းစာရဲ့တောက်ကြနေတဲ့စာဆောင်မှာတွေ့ရပါတယ်။ဘန်ကောက်မှာပြီးခဲ့တဲ့ပတ်ကထိုင်းရာစွန်းမှာအကြီးဆုံးလူကုန်ကူးမှုဆိုင်ရာရုံးတင်စစ်ဆေးမှုလုပ်ခဲ့ပြီးတပ်တွေဖြစ်တဲ့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တို့ကသူနဲ့နောက်ထပ်200ကျော်ကိုဖမ်းလာတဲ့တနက်ကင်လူကုန်ကူးသူတွေရဲ့ရိုက်နဲ့အစာငတ်ထားတာတွေကိုထွက်ဆိုခဲ့တာပါ။ထိုင်းမြောက်ပိုင်းလူကုန်ကူးစခန်းတွေမှာလူ30ကျော်ရဲ့အလောင်းတွေကိုတွေ့ခဲ့ရပြီးနောက်ပိုင်းနိုင်ငံတကာရဲ့ဝေဖန်မှုတွေကြောင့်ထိုင်းဆိုရကတိုက်ဖြတ်ရေးလုပ်ရာကနေမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကထွက်ပြေးလာကြသူတွေထိုင်းနိုင်ငံနဲ့မဝင်ရဲတော့ဘဲရေပြင်တွေမှာတောင်းတင်ကုန်တယ်လို့ဆိုပါတယ်။လူကုန်ကူးမှုအတွက်ဒီလိုရုံးတင်စစ်ဆေးတာဟာထိုင်းနိုင်ငံတဲကလူကုန်ကူးသူတွေသူတို့နဲ့ပေါင်းစားနေတဲ့စစ်ဖက်အရက်ဖက်အရာရှိတွေအတွက်ပြေးစရာမေးမရှိတော့ဘူးဆိုတာသိစေတယ်လို့ဆိုပါတယ်။အခုမှမှဩစာကြည့်တဲ့နိုင်ငံရေးသမားတွေရဲအရာရှိတွေနဲ့ထိုင်းစစ်တပ်ကဗုံးမှုချုပ်ပါဝင်တရားခံ60နှုတ်ကိုစစ်ဆေးနေတာဖြစ်ပြီးတပ်သေးတွေရဲ့လုံခြုံမှုအတွက်အစိုးရကအာမခံထားပါတယ်။ထိုင်းကိုထွက်ပြေးလာကြသူ3000ခွဲကျော်ရှိပြီးဒီထက်မှဒုက္ခတွေက3000ကျော်ပါပါတယ်။ထိုင်းဥပဒေအရတရားမဝင်ဝင်ရောက်လာသူမှန်သမျှ ထိုင်းနိုင်ငံနဲ့အလုံးလောက်ခွင့်မရှိတာကလည်းလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ကိုရောက်စေတာမို့ထိုင်းစိုးအနေနဲ့လူကုန်ကူးမှုကိုထိထိရောက်ရောက်ကင်တွယ်ခြင်းနိုင်ငံရေးခလုံးကဆံရဥတွေအပြင်ငါးဖန်းလုပ်ငန်းနဲ့ပတ်သက်ပြီးလဲပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အချိန်တန်ပြီလို့ရေးသားထားပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုမနန္ဒာချန်းစူးစီးတင်ပြခဲ့တာပါ။အခုတော့ American Alien 3 English သင်ခန်းစာကိုနားဆင်ရတော့မှာဖြစ်ပါတယ်။ဒေါ်လလတ်တန်းကအစီအစဉ်ပို့ချထားပါတယ်။
ဒီမင်းတင်ပြမယ် idiom အသုံးက
not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာ the the w o o d s woods ကတိတော်တွေဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တိတော်တွေကနေမထွက်နိုင်သေးတာတစ်တော့ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော့ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်တုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခဲအခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါလေဥပမာလူနာတူအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ဆိုရင်ရောက်တဲ့အချိန်နေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အချိန်နေဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
not out of the woods
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian 3 English သင်ခန်းစာကိုဒလလအတန်းကတင်ဆက်ခဲ့တာပဲဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီဒီလဟာ American ပြည်ထောင်စုမှာအမျိုးသမီးတွေကိုဂုဏ်ပြုတဲ့လဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အတွက်အမျိုးသမီးကဏ္ဍမှာဒလလအတန်းကတင်ပြပါလိမ့်မယ်ခင်ဗျာ
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.
We have to end violence against women. We have to end practices like child marriage. We've got to make sure that girls around the world have the same opportunities as boys to go to school. And that is why we celebrate Women's History Month.Not to get complacent but to take
my boy အကျန်းဖတ်မှုကိုအဆုံးသတ်ကြမယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုအိမ်တောင်ချမှာကိုရက်တန့်ကြမယ်။ကဘာတဝမ်းမှာမိန်းကလေးငယ်တွေဟာယောက်ျားလေးတွေနဲ့တူပညာသင်ခွင့်ရရှိမှာဖြစ်ပါတယ်။ဒါကြောင့်လဲအမျိုးသမီးများသမိုင်းတင်လာအထိမ်းမက်ကိုနှစ်စဉ်ဆင်နွှဲကြတာဖြစ်ပါတယ်။အမျိုးသမီးတွေအပင်ပန်းခံရုပ်ကံခဲ့ကြရတယ်လို့ရခဲ့တဲ့အောင်မြင်မှုတွေနဲ့ပဲရောင်ရဲတင့်တိမ်မနေပဲကြံ့ရှိနေသေးတဲ့အကဲဆတ်မှုတွေကိုအတူတကွရင်ဆိုင်ကြမယ်ဆိုပြီးတန်တိတ်ထန်ခိုင်မာစွာဆုံးဖြတ်ချက်ချကြဖို့ဖြစ်ပါတယ်။
အဲ့ဒါကတော့အမေရိကန်ပြည်ထောင်စုမှာမတ်လကို Women's History Month မြို့သမီးများသမိုင်းတင်လာဖြစ်ဆင်နွှဲတဲ့အခမ်းအနားမှာသမ္မတဥပမာကပြောကြားသွားတာဖြစ်ပါလေ။ဒါအပြင်သမ္မတကလွန်ခဲ့တဲ့နှစ်တရာနှစ်ပတ်ကကမ္ဘာမှာမြို့သမီးအများစုဟာမဲပေးပိုင်ခွင့်မရှိခဲ့ကြပေမဲ့ဒီကနေ့နိုင်ငံတိုင်းမှာမြို့သမီးတွေမဲပေးပိုင်ခွင့်ရရှိနေကြပြီဖြစ်တယ်။1990ခုနှစ်ကစလို့မိတွင်မိခင်တည်ဆုံမှုနှုန်းဟာလေ44ရာခိုင်နှုန်းကျဆင်းခဲ့ပြီလို့ထောက်ပြသွားပါတယ်။မြို့သမီးတွေဟာအသက်ပိုရှည်လာကြပြီးစီးရဲမွဲတေမှုကိုတဝက်လျှော့ချနိုင်ခဲ့ကြသလိုမြို့သမီးတွေဟာကြောင်းတက်ခွင့်ရရှိကြပြီးဘွဲ့တွေလည်းရနိုင်ကြသလိုစီးပွားရေးတိုးတက်အောင်ဝိုင်းဝန်းလှုပ်ဆောင်နေကြပြီးတက်ဆိုင်ရာနိုင်ငံတွေရဲ့အနာဂတ်ကိုလည်းကူညီပုံဖော်နေကြပြီဖြစ်တဲ့အကြောင်းနဲ့ဘဝမှာတွေ့ရှိလာတာကတော့ ပြောင်းလဲကိုဖြစ်အောင်လုပ်နိုင်တယ်ဆိုတဲ့အချက်ပြင်ဖြစ်တဲ့အတွက်ကြောင့်လေဆက်လက်ရုန်းကန်သွားရမှာဖြစ်တဲ့အကြောင်းသမရကပြောကြားသွားပါတယ်2016ခုနှစ်အတွက်မြို့ပြများတမိုင်းတင်လာရဲ့ဆောင်ပုဒ်ကတော့ Our history is our strength မြို့ပြများတမိုင်းသည်မြို့ပြများအတွက်ခွန်အားဖြစ်သည်ဆိုတာပါပဲဒါကြောင့်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့ခွန်အားပြည့်စည်မှုဖြစ်စည်းပေးတဲ့အောင်မြင်မှုတွေနဲ့ရေးကြီးဆုံးကဘာပါလဲလို့မေးစရာရှိပါတယ်အဖြေကတော့1848ခုနှစ်ကထိုစဉ်အမေရိကန်အမျိုးသမီးကြီးများကြိုးပမ်းမှုကြောင့်မဲပေးပိုင်ခွင့်ရရှိခဲ့ခြင်းပဲဖြစ်ပါတယ်ဒါကြောင့်မဲပေးပိုင်ခွင့်ရရှိဖို့အမျိုးသမီးများကြိုးပမ်းခဲ့ကြတဲ့သမိုင်းကြောင်းကဘယ်လိုရှိပါသလဲမော်လီမက်ဂရဂါကတော့ NUHB လို့ထူကောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယမတွေဟာဆီယတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ် Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ဆနကောဖောလ်စ်ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ်ခြေတော့ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘတ်ကေဒီစတန်တန်တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုသတိတီးခဲ့တာနယူးယောက်ပြည်နယ်ဆနကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွေကြီးညာစာရန်ကြီးကိုစနကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုက်မှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ညီလာခံမှာအမျိုးသား40ပါဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးဂျင်ညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကမြို့သားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာဆက်တန်းကြီးမှဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခန်းစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employment. deployments and from those she is permitted.
မြတ်စွန်းကြီးမမေလာလာရှိတဲ့အလုပ်ကိုင်းတွေအားလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာတန်းကြီးမှာထောက်ပြထားပါတယ်။ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တစ်ပတ်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လည်းကြီးညာစာတန်းကြီးမှာထောက်ပြထားပါတယ်
။ Now, in view of this entire disfranchisement of one half the people of this country, we insist that they
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာရန်ကြီးမှဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်အမေရိကန်ပြည်ထောင်စုမှာခုဆိုနိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍတွေမှာအမျိုးသမီးတွေတန်းတူရပိုင်ခွင့်တွေခံစားနေကြရပြီးဖြစ်ပြီးဥပဒေအရလည်းအကာအကွယ်ပေးထားတာတွေရှိပါတယ်။ဒါပေမဲ့လို့နောက်ထပ်အရေးကြီးတဲ့သမိုင်းတင်ဖြစ်ရတခုဖြစ်တဲ့အမေရိကန်မှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမလားဆိုတဲ့အဖြေကတော့ဒီနှစ်ကုန်နိုဝင်ဘာလ၈ရက်နေ့မှာအဖြေထွက်မှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါရဲ့ရှင
်။အခုဆက်လက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ချင်းတောင်မြေပြိုမှုတွေနဲ့ပတ်သက်ပြီးဒီအန်တရအတွက်ထိမ့်သိမ့်နိုင်တာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ။2015မိုးရင်မှာမိုးသီးတန်းပြီးမြေပြိုမှုတွေကြောင့်ချင်းပြည်နယ်ထဲမှာအသက်အိုးအိမ်လန်ဒတာတွေပျက်စီးဆုံးရှုံးမှုကြီးကြီးမားမားကြုံခဲ့ရပါတယ်။ဒီလိုမြေပြိုမှုတွေအတွက်ပိုဆိုးစေတဲ့အဓိကအကြောင်းရင်းကအောက်ခံမြေသားအနေအထားဖြစ်တယ်လို့ထိန်းသိမ်းအင်ဂျင်နီယာဦးသိမ်းမော်ကပြောပါတယ်။အဲ့ဒီဒေသရဲ့မတ်ဆက်တဲ့တောင်ဆောင်တွေရှိတဲ့မြေမျက်နှာသွင်ပြင်အောက်မှာတိုက်စားဖို့အတွက်လွယ်ကူလာတဲ့အောက်ခံမြေမျိုးရှိနေတယ်လို့ရာသီဥတုဖောက်ပြန်မှုနဲ့တီးထန်တဲ့မိုးတွေထူးထူးခြားခြားရွာသွန်းလိုက်တဲ့အခါမှာငကိုကားမှတက်တူတူးဖော်မှုတွေရွှေပြောင်းတောင်ရတွေနဲ့တက်တော်တွေပါပြုံးတီးအောင်လှုပ်ခဲ့တဲ့လူတွေကြောင့်အခြေအနေကိုပိုးပြီးဆိုးသွားစေတယ်လို့ဆိုပါတယ်
။ချင်းပြည်မြေကြီးကတခြားဟိုမြန်မာမြေကြီးနဲ့မတူဘူး။သူ့ဟာထူးခြားတယ်။သူကအဓိကမြေကြီးကတံပီဆိုးလို့ခေါ်တဲ့ရွှွန်များတယ်။ရွှွန်နဲ့ကြောက်တွေနဲ့ရောတာပေါ့နော်။ကြောက်ကလည်းကြောက်မျိုးမျိုးကြောက်သေးသေးလေးရတယ်။ကြောက်တော့အကြီးဘူတာလို့ခေါ်တယ်။တရားမှကြောက်တော့ကြီးပါရောတယ်။အဲ့တော့ညီရဲ့တဘာဝမိုးရွာလို့ရှိရင်သူကရေကိုဆုတ်ထားတယ်ဆုတ်ထားတဲ့အာကောင်းတယ်ဒါပေမဲ့သူ့ကိုရေဖြတ်သွားဖို့အတွက်ကျတော့သူကခွင့်မပြုဘူးအဲ့တော့ချင်းပြည်မှာမိုးရွာတဲ့ဆိုတာကျတော့ညီကြီးကမိုးရေကိုဆုတ်လာဆုတ်တဲ့အချိန်မှာအဓိကသူကညီကြီးရဲ့ဝိတ်ကများလာတယ်အဲ့တော့ပွားဝိတ်ကများလာတယ်အောက်ကနေပြီးတော့ဒါကိုတွန့်တင်ထားမယ်အာမရှိဘူးအမှပြပင်းနေပါတယ်တိုးတိုးလေးလည်းမရှိတဲ့ဆိုတာကျတော့ညီကြီးကပြူစင်းတယ်သူ့ရဲ့ခါမှာခုနကြောက်တုံးနေရလေလူစပေါ်တော့ဟောကိုယ်ကချေချရာမရှိတော့ဒီကျိုးချလာတဲ့မြေကြီးကိုခိတ်ထားမယ်ဆိုတာမြေကြီးနဲ့လိမ့်ရောပြီးလိမ့်ဆင်းသွားတယ်လိမ့်ဆင်းလာပြီးတော့လမ်းမှာစွိုင်းနေတိုးလာတယ်တိုးလာပြီးတော့တွေ့တဲ့များတွေကိုတိုက်ဖြတ်ပြီးတော့ပွန်စားအောင်ဟိုတိုက်စားပလိုက်တော့
ဒီအချိန်လေးကိုထိမ့်ဖို့အတွက်လှုပ်ဆောင်နိုင်တာတွေကဘာတွေပါလဲ
အဲ့ဒါလေးထိမ့်ဖို့ဆိုရင်ဒီချင်းပြည်မှာဖြစ်နေတာမြေကြီးကအရှုံများတဲ့အတွက်ဝတ်ရည်ကိုစုပ်ထားတယ်ဆိုတော့ချင်းပြည်မှာလုံးဝမဲ့ဒီကလောက်ကဒီမြေကြီးတဲ့ကိုရေမပေါ်ရအောင်လောက်ရမယ်လောက်ရမယ်အတွက်သူ့ကိုလိုအပ်တဲ့မြောင်းတွေအဆင့်ဆင့်ပေါ့နော်ဒီအသေးပုံပေါ်ပေါ့ပုံစံစနစ်ကျထုတ်ပြီးတော့မြောင်းတွေလုတ်ပြရတယ်ခုဟာကားမှာသွားတဲ့ကောင်မှာမြောင်းတွေရင်းတော့မြောင်းတွေမလုတ်ဘူးလို့ပြောတယ်ခုတော့ရှင်းမင်းသားမျိုးထဲမှာဒီမြောင်းတွေတော့လုတ်နေတယ်ဒါပေမဲ့ဟာကားဆိုရင်ဟာကားဘေးမှာရုံးတောင်ဆိုတာတောင်ကြီးရှိတယ်ဒီတောင်ကြီးကပြူကြပြီးဟာကားမှာဒီအိမ်မျိုးကဖျက်ဆီးသွားတာပေါ့နော်အဲ့ဒီတောင်ကြီးအပြပြင်းရင်ပြူကြသွားတာမဟုတ်ဘူးဒီတပိုင်းပဲပြူကြပါလားကျွန်တော်တို့ကမိုးရွာလို့ရှိရင်ဒီတောင်ကြီးကလည်းဆက်ပြီးတော့ပြူကြဖို့အလားအလာရှိတယ်ဒီအဲ့တောင်ကြီးကိုထိမ့်သိမ်းဖို့ဆိုရင်အဓိကဆိုတာအဲ့တောင်ကြီးမှာပြူကြမယ့်နေရာတွေမှာရေမြောင်းတွေစနစ်တကျလုပ်ပေးရမယ်ဒါကလို့မိုးရွာလို့ရှိရင်မိုးကရေမြောင်းတွေကနေမှာဟိုအမြင့်ဆုံးနေရာနေအကြီးဆုံးချောင်းချောင်းနေတဲ့အများဆုံးဖြစ်ရှင်းတော့တဲ့မြောင်းတွေလုပ်ပေးရမှာပေါ့နော်အမမြေကြီးတဲကိုပြူဝင်တာကိုတဲအောင်စားဝင်နိုင်မှာပေါ့ဆိုတော့အဲ့တော့အဓိကချင်းမှာမြောင်းတွေလုပ်ပေးရမယ
်လမ်းဘေးရေနှုတ်မြောင်းတွေအပြင်တောင်ဆောင်ကလမ်းမနဲ့အပြိုင်အမြင့်ဘက်အချမ်းမှာအကူရင်းနှုတ်မြောင်းတွေကိုလှုပ်ပြီး လမ်းပေါ်ကိုရောက်လာတဲ့မိုးရေပမာဏကိုရှော့ချပေးနိုင်ပါတယ်။ကုန်းဆောင်ဆင်ချေလျှော့ပြိုမကြအောင်လူလူနီးနဲ့ရင်းနှုံမြောင်းထုတဲ့ကမ္ဘာပံရဲ့မိုးစိတ်နီးတွေတန်ချင်းတွေတဲ့ကြောက်တုံးတွေထည့်ပြီးဆောက်တဲ့ရေတားနိုင်ရံမျိုးတွေကိုလှုပ်တင်တယ်လို့ဆိုပါတယ်။အခုဟာခါမှာရေတားနိုင်မှုအတွက်ဆောက်ကြတဲ့မြေထိန်နိုင်ရံတွေကြောင့်အခြေအနေကိုပိုဆိုးစေတယ်လို့ဆိုပါတယ်
။ရေပြူရာကိုသူတို့ဘာလုပ်ကြလဲဆိုကုန်းဆောင်တွေမှာနေတော့ဒီဒီကိုထိမြေထိန်နိုင်ရံကြီးရောနော်ကြောက်တယ်နဲ့ဟိုအင်္ဂလိပ်နဲ့ဆီပြီးတော့ပယ်ကြတယ်။တကယ်တော့အဲမြေထိန်နိုင်ရံကြီးမှာအပေါက်မရှိဘူး။ရေထိန်နိုင်ရံအတွင်းဘက်မှာရေကိုလှောင်ထားလို့ဖြစ်နေတော့ဒီလိုရဆာမှာမြေပြူမှုကိုကြောင်ထားရည်ဟာအပေးတယ်လို့ဖြစ်နေပေါ့နော်။ဒါတော့အဲလိုကြောက်တုံးကြီးတွေနဲ့အခိုင်မှာမြေထိန်နိုင်ရံဆောက်နေတဲ့စာကျွန်တော်တို့တန်ချင်းတွေထဲမှာကြောက်ဖြည့်ပြီးတော့မြေထိန်နိုင်ရံဆောက်တဲ့မြေကြီးရှိတယ်။အဲဒါတန်ချင်းများထဲမှာကြောက်တွေထည့်ပြီးတော့ဆက်တော်လို့ရှိရင်မြေထိန်နိုင်ရံလိုပဲသို့တော်သူကပါလဲဆိုတော့ကုပေါင်းလိုအခိုင်မှာမဟုတ်ဘူးပြုတ်ပြုတ်ပြောင်းပြောင်းရှိနေနောက်တစ်ခါဒီကြောက်တွေကလည်းကွန်ကရစ်မှာပါရတဲ့ကြောက်တွေကြားမှာဟာနေတဲ့နေရာရှိတယ်။ဒီလိုအတွင်းမှာရေရှိနေအဲ့ရန်ကြီးထွက်သွားနိုင်တယ်ပေါ့နော်။ဒါမှအဲ့ရတွေကိုချင်းတီတခုလုံးအဲ့ဒီတန်ချင်းမျိုးတုံးခါတာမတွေ့ဘူးပေါ့နော်နောက်တစ်ခါလမ်းနေဆိုရင်လည်းရေမြောင်းတွေဖောက်ပြရမယ်ရေမြောင်းတွေကိုပြထုတ်နေရတာမရှိဘူးရှိတဲ့နေရာမှာလည်းရေမြောင်းကရေမြောင်းတွေကဟိုလိုပြောမယ်ရေမြောင်းကိုမြေကြီးပဲထုတ်ထားတာရှိတယ်အဲ့တော့အဲ့ထဲကိုရေဝင်အဲ့ရေမြောင်းတစ်ရင်မြေကြီးထဲကိုရေတွေကဝင်သွားမယ်ပေါ့နော်ဆက်မဖြစ်အောင်မြောင်းနိုင်ရလဲဆိုတာအုပ်စုကွန်ပျူတာစီပြရပေါ့နော်စီပြတဲ့ပြင်အဲ့ဒီမြောင်းရရေကဟိုအနေမိုင်းကိုမြန်မာကြောက်တော့ဒီလွှဲမြောင်းတွေထောက်ပေါက်ပြရအောင်ပဲဒါပြင်တချို့နေရာကြတော့ရေမြောင်းကတလွာလည်းနဲ့မရအောင်လမ်းပေးတယ်မရအောင်ဘူးလမ်းရဲ့အပေါ်မှာရေမြောင်းတွေဖြတ်ပြီးတော့လုပ်ပြရမယ်ဒါမှသာလည်းရေကလမ်းပေါ်ရောက်လာမဲ့အခွင့်အရေးနေတာပေါ့နော်အဲ့ဒါအများကြီးပဲစဉ်းစားကြလုပ်ဆရာလေးရှိတယ
်နောက်တနည်းကတော့နိုင်ငံတကာသုံးနေတဲ့မြေထိန်မျက်ရည်စိုက်ပေးဖို့ပါ
မြက်တစ်မျိုးရှိတယ်မြက်တစ်မျိုးစိုက်ပြီးတော့မြေကြီးကိုဖိနှာပေါ့နော်CETIB certified grass ပေါ့နော်အဲ့ဒါအိန္ဒိယလာရက်ကအမြစ်ကအရှေ့၃ဘီလီ55ဘီလောက်ဒီထဲကိုရေကြီးပေါ်မှုတူပြီးရှေ့တာပေါ့နော်ဟိုကအဲ့ညက်ကိုကိုအတန်းလိုက်ချက်တိုင်းသူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ဒီချင်းမြက်ကိုဆက်ချင်းရအပြင်ခုနကကျွန်တော်တို့တက်တော်မရှိတဲ့နေရာမှာတက်ခုတ်ပြီးသားနေရာတွေမှာဟိုကတ်တို့တွေမှာဆွန့်ပြစ်တဲ့နေရာတွေမှာဒီမြက်ကိုဆိုက်ပြီးတော့မြေကြီးရေကျွေးတာကိုထိန်းထားနိုင်တယ်ဒီအမြက်ရဲ့အဓိကအားသာချက်ကရစ်ရှိတာပေါ့နော်ရစ်ရှိတော့တည်းမြေကြီးကိုကုတ်တယ်အားကောင်းတယ်သူတို့အတန်းလိုက်ဆိုင်ထားလို့ရှိရင်ကဘာဝရေမြေထိန်နိုင်ငံကြီးလုထားတယ်လို့ပဲအဲ့ဒါကိုစေချင်းကအတုံးချဖို့ပေါ့နော်ဒီမှာအဲ့ဒီအဲ့ဒီကူအတိကရေနှောင်းနေလို့ရမယ်ဒုတိယချက်ကအဲ့ဒီရေထိန်မြေရှိရလို့ခေါ်တဲ့ဗရီဘာမြက်ကိုစေချင်းကရေပြူနိုင်တဲ့နေရာမှာစိုက်ပြရမယ်နိုင်ငံလုံးစေတပြက်ပြက်စိုက်တင်နေပေါ့နော်အဲ့တော့သူကအမြင့်ကအမြင့်ရှိတယ်အမြင့်ကိုအတိကအတုံးချဖို့တော့ကြောင့်ရှိတယ်နေရာမရှိဘူးနော်ကအရွက်ကိုလည်းနွားကျွေးလို့ရတယ်အမြင့်ကလည်းတော့ဟိုဗက်တီဗာဟိုရေမွေးတီလို့လို့ရတာပေါ့နော
်အမြင့်ကိုရေမွေးလို့လို့ရတယ
်ဟုတ်တယ်ဟုတ်တယ်အမြင့်ကအစီထုတ်ပြီးတော့ရေမွေးလို့လို့ရတယ
်ဆိုတော့သုံးလို့ရလာတယ်အများကြီးပေါ့ဆရာ
ဟုတ်တယ်သူ့ရဲ့ application အများအဓိကတော့သူကမြေကြီးထိန်းတာပေါ့နော်အမြင့်ရှိတဲ့အတွက
်ဒါကြီးကတကယ်လောက်ဖို့လိုအပ်တာတွေနော်ဆရာ
တကယ်လို့တယ်ဒါပေမဲ့အဓိကကောင်းရှိတဲ့လူကြီးရဲ့အယုံမှုနဲ့ကိုကျိုးစီဝါအဲ့ဒါမရှိရင်သူတို့နည်းပညာပို့အယုံဆက်နေမှာမဟုတ်နော
်ထိန်းသိမ်းရေး engineer ဦးသိမ်းမော်ရဲ့ပြောကြားခြင်းလည်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဗျူရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောတာရှင်နေနားဆင်နေရတာပဲဖြစ်ပါတယ်ခင်ဗျာ
ဒါနဲ့ငါးနှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစီးရင်ကိုလေးချက်ကန်သမရဦးတင်ကျော်ကတွတ်တော်မှာတင်သွင်းထားပြီးပါပြီဒေါ်စန်းစုကြည်ရဲ့ပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-5554 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်များအားလုံးထိတ်ခေါ်ပါည
ဒီနေ့စနေည VOE ရဲ့တရက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင် တော်ရချင်းများခင်ဗျာလွန်ခဲ့တဲ့9နှစ်ကအခုလအတွင်းစီးရီးယားနိုင်ငံရဲ့မြို့ကြီးတွေမှာငင်းကျန်းစွာဆန္ဒပြသူတွေစုဝေးပြီးတော့အခြေခံအလုအခွင့်ရေးအလုတ်ကိုင်းနေရရှိဖို့တခြားအခွင့်အလမ်းတွေနဲ့အနာဂတ်အတွက်ပြုပြင်ပြောင်းလဲရေးတွေပြုလုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်သူတို့ရဲ့ငင်းကျန်းစွာဆန္ဒပြသမှုကကြည်စံနေဓာတုလက်နက်တွေဘုံတွေညှင်းပန်းနှိပ်စက်မှုတွေအစာရေးစားငတ်ပြတ်မှုတွေနဲ့ကြုံကြရပါတယ်လွန်ခဲ့တဲ့9နှစ်တာတစ်လျှောက်လုံးထောင်ပေါင်းများစွာသောစီးရီးယားနိုင်ငံသားတွေတည်ဆုံခဲ့ပြီးတန်းနဲ့ချီတဲ့လူတွေဟာနိုင်ငံကနေထွက်ပြေးခဲ့ကြရသလိုနောက်ထပ်တန်းနဲ့ချီတဲ့စီးရီးယားနိုင်ငံသားတွေဟာအိုးအိမ်ပစ်ပြီးတော့နေဆက်တစ်ချောင်းမှခိုလုံးနေကြရပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းကစီးရီးယားနိုင်ငံအတွင်းကပြည်တွင်းစစ်ကိုရပ်ဆိုင်းစေရမယ်လို့တညီတညွတ်ထဲယုံကြည်ကြပါတယ်။အခုကနေနောက်သတင်းနှစ်ပတ်ကျော်လောက်အထိရန်လိုတိုက်ခိုက်မှုတွေရပ်တန့်နေအောင်ထိန်းထားနိုင်ပါလိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ပေါ်မောပြီးတော့ငြင်းချမ်းနေတဲ့အခြေအနေကစီးရီးယားနိုင်ငံအတွင်းမှာရှိတဲ့ရက်ွက်တွေကိုအရေးပေါ်အကူအညီအထောက်ပံ့နေပို့ပေးလို့ရစေပါတယ်။တချို့အရက်တွေဆိုရင်နှစ်နဲ့ချီပြီးတော့ဘလို့အကူအညီမှမရခဲ့တာပါ။အခုဆိုရင်အနည်းဆုံးလူပေါင်းတသိန်းခွဲအတွက်ထရက်ကားကြီးပေါင်း300ကျော်နဲ့အကူအညီတွေပေးနေပါပြီ။ဒီရေအတွက်ဟာလုံးဝဝိုင်းဝန်းပိတ်ဆို့ခံထားရတဲ့ဒေသတွေမှာရှိတဲ့လူပေါင်း9သိန်းနီးပါးရဲ့၃ပုံ၃ပုံလောက်ပဲရှိပါသေးတယ်။အခုလိုတိုးတက်မှုတွေရရှိနေတဲ့အချိန်ဒီအရေးပေါ်အကူအညီတွေကအလွန်လိုအပ်တဲ့ခွဲစိတ်မှုမှာအသုံးပြုတဲ့ကိရိယာအစုံတွေကိုသမ္မတဘာရှောအယ်အာဆတ်အစိုးရကဖေရှားပစ်နေတဲ့လောက်ရပေါ်အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်ပူပန်မှုဖြစ်ရပါတယ်။နိုင်ငံတကာစီးရီးယားအကူအညီပေးရေးအဖွဲ့ International Syria Support Group ဟာကုလသမဂ္ဂနဲ့အတူလက်တွဲပြီးတော့အနာဂတ်မှာခွင့်ပြုချက်တောင်းခံမှုရှိတဲ့တွားရောက်နိုင်ရေးအထူးသဖြင့်အရှိဂေါတာအာရာရာဒါရာအဇောနဲ့စီးရီးယားနိုင်ငံတဝန်းလူသားချင်းစာနာတဲ့အထောက်အကူတွေရရှိရေးနီးလန်းတွေကိုရှာဖွေဖို့လှုံ့ဆော်နေပါတယ်။ပြောမပြနိုင်တဲ့ဒုက္ခတွေနဲ့စီးရီးယားနိုင်ငံအတွင်းဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်နိုင်ငံရေးတင်းမာမှုတွေကိုညှိနှိုင်းဖြေရှင်းနိုင်တဲ့အခြေအနေထိရောက်စေဖို့အမေရိကန်ပြည်အောင်စုဟာ2012ခုနှစ်ဇနီးဘာမှာသဘောတူညီခဲ့တဲ့လမ်းပြမြေပုံအတိုင်းနိုင်ငံတကာစီးရီးယားအကူအညီပေးရေးအဖွဲ့နဲ့ဆက်လက်ပြီးတော့အတူလက်တွဲလှုပ်ဆောင်သွားဖို့အခိုင်အမာဆုံးဖြတ်ထားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဖို့မဟုတ်အကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကတင်ပြမှာဖြစ်ပါတယ်။
IS အစိုးရအဖွဲ့ရဲ့ဗန္ဒာရေးဝန်ကြီးလက်ဖြေပြပရေးရာတွေကိုလည်းတာဝန်ယူရတဲ့ Abdurrahman Mustafa El Kaduli ကိုအမေရိကန်တပ်ဖွဲ့တွေကတုတ်တင်လိုက်တဲ့အကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကတောက်ကြားနေမှာပြောကြားလိုက်ပါတယ်။ IS ဝန်ကြီးအဖွဲ့ကိုစနစ်တကျတုတ်တင်ရှင်းလင်းနေတယ်လို့လည်းဝန်ကြီး Carter ကပြောကြားခဲ့ပါတယ်။ Belgian ကျန်းဖက်သမားတိုက်ဖြတ်ရေးအဖွဲ့ရဲ့စစ်စင်ရေးတစ်ခုအတွင်းလူ3ဦးကိုဘရက်ဆဲမှာဖမ်းဆီးခဲ့တယ်လို့ Belgian အစိုးရရှေ့နေတွေကပြောပါတယ်။ပြင်သစ်နိုင်ငံ Paris မြို့မှာနောက်ထပ်တိုက်ခိုက်ဖို့ကြံစီမှုနဲ့ပြင်သစ်နိုင်ငံသားတဦးကိုပြင်သစ်ရဲတွေကကြာသာပတေးနေ့မှာဖမ်းဆီးလိုက်ပြီးမကြခင်မှာပဲဒီစစ်နှစ်မှုကိုလှုပ်ဆောင်ခဲ့တာလို့အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။နိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေဖယ်ရှားပြီးတဲ့နောက်ပိုင်းအိန္ဒိယချင်းပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးမြင့်တင်တဲ့အနေနဲ့နှစ်နိုင်ငံကုံသွယ်ရေးလုံခြုံရေးနဲ့စွမ်းအင်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ပါကစ္စတန်နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြောဆိုမှုတွေအတွင်းမှာအီရန်သမ္မတဟာဆန်ရိုဟာနီကကတိပြုခဲ့ပါတယ်။နှစ်ရက်ကြာခီးစဉ်ဖြစ်တောက်ကြနေကအစ္စလာမဘတ်မြို့ကိုသမ္မတရိုဟာနီရောက်ရှိခဲ့ပြီးဒါဟာသမ္မတတာဝန်ထမ်းဆောင်ချိန်ကလေးကပါကစ္စတန်ကိုသူ့ရဲ့ပထမအဦးဆုံးတွားရောက်မှုဖြစ်ပြီးတော့ပါကစ္စတန်ဝန်ကြီးချုပ်နော်ဝက်ရှရစ်နဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမန်နနာချန်ပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒဲရာမန်ဖြစ်ပါတယ်။ VOA မနေ့ပြအစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.